မင်္ဂလာမနက်ခင်းပါရှင် VOA American အသံကနေ2014ခုနှစ်မတ်လ2ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လှိုင်းဒိုမီတာ24 kHz 12123ညလှိုင်းဒိုမီတာ32 kHz 9325လှိုင်းဒိုမီတာ39 kHz 9525တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့မနေ့ညစနေတုန်းကထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေလိုက်အစီအစဉ်ကိုတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဥကြော်စန်းသာစီစဉ်ပြီးထုတ်လို့သူမတ်တင်ကြီးထိုက်တဲ့အတူတင်ဆက်ပေးထားတာကိုနားဆင်ကြည့်ပါရှင
်။မင်္ဂလာပါဒေါ်ရရှိမခင်။ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာသက်တမ်းကုန်ဆုံးပြီဖြစ်တဲ့ Thomas Ohe Kantana ရဲ့နေရာမှာကုလသမဂ္ဂလူ့အခွင့်အရေးအထုကိုယ်စားလှယ်တယောက်အစားထိုးခန့်အပ်ဖို့လုံးလို့ဆိုတာဖြစ်ပါတယ်။ဒီညမှာအဓိကဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံမှာဆွေးနွေးသင့်တယ်လို့ထင်တဲ့အကြောင်းအရာလို့ပြောပြစေတော်ရရှိမှခင်ဗျာ။မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဟာဒီတိုင်းလွတ်ထားလို့ရပြီလားဆိုတဲ့ကိစ္စတစ်ခုပေါ့ခင်ဗျာ။အဲဒီတော့လွတ်ထားလို့မရဘူးစောင့်ကြည့်ဖို့လိုအပ်တဲ့ဆိုရင်မြန်မာနိုင်ငံမှာရှိနေတဲ့မြန်မာအမျိုးသားလူ့အခွင့်အရေးကော်မရှင် MHRC မြန်မာလူ့အခွင့်အရေးကော်မရှင်ကကြီးကြပ်ထင်ကိုယ်လို့မရနိုင်ဘူးလား။နောက်ကုလသမဂ္ဂကခန့်အပ်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စောင့်ကြည့်ဖို့လိုအပ်သလားနောက်ဆက်တွဲအနေနဲ့ဆွေးနွေးတဲ့ကိစ္စတစ်ခုကကုလသမဂ္ဂလူ့အခွင့်အရေးကိုယ်စောင့်ထားရှိခြင်းအပြင်ရောမြန်မာနိုင်ငံလူ့အခွင့်အရေးကိုတကယ်စောင့်ကြည့်နိုင်ရဲ့လားသူရဲ့စောင့်ကြည့်မှုတွေကိုလူတကာလက်ခံရလားဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးလိုခြင်းဖြစ်ပါတယ်ဒါကြောင့်ဒီနေ့ဆွေးနွေးပွဲမှာအဓိကပြန်လည်ပြီးတော့ဒိုင်ခံဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှူးဖြစ်ကျင်တော်ကမြန်မာနိုင်ငံမှာလူ့အခွင့်အရေးတကြွလှုပ်ရှားတဲ့ပုဂ္ဂိုလ်တူဖြစ်တဲ့ဦးအောင်မျိုးမင်းနောက်ပုဂ္ဂိုလ်တူကတော့ရခိုင်တိုင်းရင်းသားတွတ်တေးပါတီကအတွင်းမှုဦးခိုင်ပြည်စိုးဖြစ်ပါတယ်ဦးအောင်မျိုးမင်းကတော့လူခွင်းလှုပ်ရှားမှုအခြေအနေကိုကိုယ်တိုင်ကိုကြဆောင်ကြည့်နေတဲ့ပုဂ္ဂိုလ်ဆိုတော့သူတွန်းကျင်တဲ့ကဏ္ဍဖြစ်တယ်လို့ခုနကပြောတဲ့လူခွင်းရေးကိုယ်စားလှယ်ရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့လည်းပဲဒါမကျေနပ်စရာတွေဆန္ဒပြရတဲ့ဆွဲသတင်းတွေတက်လာတာဟာရခိုင်ပြည်နယ်ဘက်ကဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်ခိုင်ပြည်နယ်ဘက်ကပုဂ္ဂိုလ်ကိုလည်းပဲကျွန်တော်ထည့်သွင်းပြီးတော့ခေါ်ထားရင်းဖြစ်ပါတယ်။ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကလည်းဒီကြောင့်ကြွညင်တဲ့လူတွေဖြစ်ပါတယ်။ဆိုတော့ပထမဆုံးဥခိုင်ပြည်စိုးတော့ရောက်ပြီထင်ပါတယ်နော်လေဆိုင်ပါမှာ။ဥခိုင်ပြည်စိုးကြောက်ပါလား။ဟုတ်ကဲ့ဥခိုင်ပြည်စိုးရဲ့သဘောတော့ပြပါခင်ဗျာမြန်မာနိုင်ငံလူခွင့်ရေးအခြေအနေဟာစောင့်ကြည့်ဖို့အတွက်ကုလသမဂ္ဂအထုကိုယ်စားလှယ်တယောက်လိုအပ်ပါသလားခင်ဗျာအခုလောလောဆယ်ဆက်လက်ပြီးတော့လိုအပ်တယ်လို့ထင်ပါလား။
ကျွန်တော်တို့ကတော့အခုရှိမှတို့ဟာမလိုအပ်ဘူးလို့မြင်တယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာအခုပဋိပက္ခတွေကိုအတိုင်းပြေပြေရှင်းဖို့နောက်တစ်ခါကော်မရှင်တွေဖွင့်ဆီးထားတာတွေရှိတယ်။အဲတော့မြန်မာနိုင်ငံမှာဒီကော်မရှင်နဲ့ပဲကျွန်တော်တို့ရှေ့ဆက်သွားပြီးတော့ဒီကော်မရှင်ကိုပဲတတ်နိုင်လို့ရှိရင်အကြံဉာဏ်တွေပေးသွားမယ်ဝိုင်းဝန်းသွားမယ်ဆိုလို့ရှိရင်တို့ကပေါ်ပြီးတော့အဆင်ပြေမယ်လို့ထင်တယ်။ကုလသမဂ္ဂကပြီးပါဆောင်ကြည့်တဲ့ကိုယ်စားလှယ်တူဆိုလို့ရှိရင်ပဋိပက္ခတွေဆိုပဲကျွန်တော်တို့ကအဲ့လိုတွန်းတက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ရခိုင်ပဋိပက္ခမှာပဲကျွန်တော်တို့ကုလသမဂ္ဂကခန့်ထားတဲ့မစ္စတာကန္ဒနာဟာတစ်ဆဆုံးနဲ့ဖြစ်မှုတွေကိုအများကြီးတွေ့ရတဲ့အတွက်ကြောင့်ကျွန်တော်တို့ဟာဒီပဋိပက္ခဒေဝီပန်လျံသူတို့ရဲ့သူထိုးဆုံးဆုံးမှုတွေတစ်ဆဆုံးနဲ့ဖြစ်မှုတွေကြောင့်ပုံမရှုပ်ထွေးစေတယ်လို့မြင်တဲ့အတွက်ကြောင့်ဒီနေရာမှာပြန်ပြီးတော့အစာထိုးလို့ရှိရင်လေဒီလိုမျိုးဖြစ်လာလို့ရှိရင်လူအဖွဲ့အစည်းတစ်ခုကြမှာဒီအချမ်းမှုကိုမရ
သေးန
ဲ့ပုံမူပြီးရှုပ်ထွေးစေတဲ့လို့ပဲကျွန်တော်တို့ပုံသ
တ်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့
ခင်ဗျာဒီကနေ့ဟုတ်ကဲ့ကျွန်တော်တို့ကတော့အစားထိုးဖို့ဟာကိုမလိုဘူးလို့ကျွန်တော်အဲ့လိုပုံသတ်ပါတယ်ခင်ဗျ
ာဟုတ်ကဲ့ကျွန်တော်ပြန်ပြီးတော့လာပါမယ်ခင်ဗျာအခုဥအောင်မျိုးမင်းသဘောထားကိုလည်းပြောပါခင်ဗျာကုလသမဂ္ဂလူခွင့်ရေးကိုယ်စားတယောက်မြန်မာနိုင်ငံမှာဆက်လက်ထားရှိပြီးတော့မြန်မာလူခွင့်ရေးချင်းကိုစောင့်ကြည့်ဖို့လိုအပ်ပါသေးသလားဟုတ်ကဲ့လိုအ
ပ်သေးတယ်လို့ကျွန်တော်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ရှိနေငယ်မှာလူခွေရအရင်ကတည်းကတိုးတက်လာမှုတွေရှိပေမဲ့အခုချိန်ကြီးစိုးရိမ်စရာအပြေရရကျွန်တော်တို့အချိန်ကြီးရှိနေတော့မှာပဲဥပဒေတွေရကျွန်တော်တို့ကိုဆက်လက်ပြီးတော့နိုင်ငံရေးအကျဉ်းသားဖြစ်အောင်လုပ်ဆောင်နိုင်တဲ့အနေအထားမျိုးတွေကျွန်တော်တို့မှာရှိနေတော့မယ်အချိန်ထဲမှာပဲကျွန်တော်တို့မှာဒီတခြားပုံစံတစ်တမျိုးနဲ့လူခွေချိုးဖောက်မှုတွေဆက်လက်ရှိနေတာကျွန်တော်တို့တွေ့နေရပါတယ်အရင်တော့ကဒီလိုမျိုးလက်စာထုတ်ဖို့ပြောဆိုဝင်တဲ့အရင်ကတည်းကကျေလောင်လာပေမဲ့ကျွန်တော်တို့မှာဒီသဘာဝတရားစာတတ်သိထုတ်ယူမှုနဲ့အတူမင်းဒီသိသိမှုတွေရဲ့နောက်ပိုင်းမှာဒါရဲ့လူခွင့်ချုပ်ဖောက်မှုတွေဆက်လက်ရှိနေတော့မှာပဲနောက်ထပ်တစ်ခုကခုနပြောသွားတဲ့ချက်တွေမှာခုတိုင်းပြည်မှာရှိနေတဲ့ဒီလူခွင့်ကောင်ကော်မရှင်တွေကိုအသုံးပြုမကောင်းဘူးလားဆိုတော့ ဒီဟာတွေကကျွန်တော်တို့အခုချိန်ထိကောင်းကောင်းမွန်မွန်မဖြစ်သေးပါဘူး။လူပင်ကော်မရှင်ကိုတိုင်ကြားစာပေါင်း3,000ကျော်ရှိနေမဲ့ဒါတွေကိုထိထိရောက်မဖြေရှင်းနိုင်တဲ့အတွက်ကျွန်တော်တိုင်းပြည်မှာဒါတွေကအားနည်းနေတော့ငယ်။အရှိတောင်အာရှအတွင်းမှာဆိုလို့ရှိရင်လူပင်နဲ့ပတ်သက်တဲ့ကော်မရှင်ကတိုင်ကြားမှုလောင်ခွင့်မရှိသေးတဲ့အနေအထားဖြစ်တဲ့အတွက်အားနည်းနေတဲ့အတွက်ကျွန်တော်တို့ကအလန်းဝေးပေမဲ့အခုချိန်ထိပြန်ရရှိနေတဲ့ကုလသမဂ္ဂလူပင်တချို့စုံစမ်းစစ်ဆေးရာရှိကိုဆက်လက်ထားသင့်နေတော့ပါပဲခင်ဗျာ
။ဟုတ်ကဲ့အမျိုးမျိုးကျွန်တော်ပြန်ပြီးတော့မမေးခင်မှာကျွန်တော်လူခွင့်ရေးကိုယ်စားလှယ်စက်တန်းကုန်ဆုံးသွားတဲ့မစ္စတာသောမတ်စ်ဝစ်ကင်ထာနာကိုကျွန်တော်မေးထားတာရှိပါတယ်အဲ့ဒါကျွန်တော်ဗုဒ္ဓဟူးနေ့မြန်မာရေးသုံးသပ်ချက်အတွက်ဖြစ်ပါတယ်ဒါမှမဟုတ်အဲ့ဒီထဲမှာကျွန်တော်ဒီကိစ္စကိုမေးထားပါတယ်လူခွင့်ရေးကော်မရှင်လူခွင့်ရေးကိုယ်စားလှယ်ဆက်လက်ထားရှိဖို့လက်ဦးမဲ့ထင်သလားဆိုတော့သူကထင်ပါတယ်တဲ့ဒါမှမဟုတ်အဲ့ဒါတော့မြန်မာနိုင်ငံကလက်ခံလက်မခံဆိုတာကိုဆုံးဖြတ်ရမယ်လို့ထင်တဲ့အတွက်ကြောင့်ဆက်လက်ထားရှိမယ်မထားရှိဆိုတဲ့အပိုင်းတော့ကျွန်တော်မပြောလို့တော့ပါဘူးအဓိကသူ့ရဲ့လှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့ခုနဥခိုင်ပြည်စုကဒါပုံပြီးတော့အခြေအနေကိုရှုပ်ထွေးစေတယ်ပြောတော့သူ့ရဲ့သဘောထားကိုကျွန်တော်ဖွင့်ပြခြင်းပါတယ်သောရရှင်တွေကိုမစ္စတာကင်နန်နာကိုကျွန်တော်ကမေးပါတယ်ခင်ဗျာမြန်မာပြည်မှာလုပ်ခဲ့တာတွေအောင်မြင်တယ်လို့ထင်သလားဆိုတော့သူကကျွန်တော်အခုလိုပြန်ဖြေပါတယ်ခင်ဗျာ
That's something that needs to be said by people like you from the media people from believing in Myanmar what I can assure you that throughout these 6 years I have been quite committed to improve the life of the people living in Myanmar and I was very glad all over the country to hear how people value my mandate how people thought that the mandate was useful to voice their messages and their grievances
okay အဲ့ဒါသူပြောတော့အဲ့ဒါကိုဆုံးဖြတ်မှာတော့ခင်ဗျားတို့လိုမီဒီယာသမားတွေနဲ့ဗမာပြည်မှာနေတဲ့လူတွေကပြောရမယ့်စကားဖြစ်တယ်အဓိကအဖြစ်သူရဲ့သက်တမ်း6နှစ်လုံးမှာသူဟာမြန်မာပြည်သူတွေရဲ့ဘဝတိုတက်ရေးကိုသူကဒါဆိုင်လိုက်မှတ်တာဆောင်ရွက်ခဲ့တယ်ပြည်သူတွေဟာသူရဲ့လူရက်ကိုတံပိုးထားတာကိုနေရာတကာကြားလို့ဝန်းတာတယ်လူတွေဟာသူရှိနေခြင်းအပြင်သူရဲ့မကျေနပ်ချက်တွေခံပြင်းချက်တွေကိုဖော်ထုတ်ခွင့်ရခဲ့တယ်ဆိုတာသူကပြောကြတယ်လို့သူကပြောတော့ပါတယ်ခင်ဗျာဒါကမစ္စတာကင်တာနာကသူ့ကိုယ်သူမှတ်ချက်ချထားတာဖြစ်ပါတယ်ဆိုတော့ဥခိုင်ပြည်စိုးဘာပြောလို့ပါလဲခင်ဗျာသူအဲ့ဒီပြောတာနဲ့ပတ်သက်ပြီးတော့
အဲ့ဒီအပိုင်းတော့နှစ်ပိုင်းရှိမယ်လို့ကျွန်တော်ထင်ပါတယ်အပိုင်းနှစ်ပိုင်းမှာကဓမိုင်းကကျွန်တော်တို့2030မတိုင်ခင်ကအပိုင်းပေါ့အဲ့ဒီ2030မတိုင်ခင်ကအပိုင်းကိုကျင့်မယ်ဆိုလို့ရှိရင်အာကန္တနာရဲ့လုံဆောင်ချက်တွေကိုကျွန်တော်တို့တစုံတရာထောက်ခံတယ်အားပေးတယ်အခု2030နောက်ပိုင်းကိုရောက်လာတဲ့အခါမှာကျွန်တော်တို့အထူးသဖြင့်ရခိုင်ပြည်ပခန့်တွေကိုကျွန်တော်တို့အသေးစိတ်လေ့လာကြည့်တဲ့အခါမှာကန္နာနာရဲ့ရိုက်တဲ့ချက်ဟာ2030ဟိုဖက်ကပုံတန်နဲ့ဒီနှစ်ဖက်မှာကျောင်းလေ့လာတဲ့ခေတ်ရဲ့အနေအထားမှာကွာဟမှုတွေရှိတယ်လို့ကျွန်တော်ကအဲ့ဒါလို့သုံးသပ်တယ်။လူခွင့်ရေးဆိုတဲ့ပေတန်တစ်ခုကိုဂင်ပြီးတော့မြန်မာနိုင်ငံရဲ့ဖြစ်ဖို့တိုးတက်မှုတွေကိုလည်းတစ်ဖက်ကအတိအမှပြုဖို့လိုတယ်လို့ပဲမြင်တယ်။နောက်တစ်ခါလူခွင့်ရေးပေတန်တစ်ခုကိုဂင်ပြီးတော့လူဖွဲ့စည်းတစ်ခုကိုဖိအားပေးတဲ့ပုံစံမျိုးအရှုံးအရှာအာဏာတည်ရှိနေတဲ့နိုင်ငံတစ်ခုကိုအကြက်ကန်တဲ့ဟာမျိုးလုံးလို့ရှင်းရင်ဒုက္ခဒါဟာလူအခွင့်အရေးဆိုတဲ့ပေတာနဲ့မကိညင်တဲ့အတွက်ကြောင့်2030နောက်ပိုင်းမှာအစားဒုက္ခကန္တနာရဲ့လုံဆောင်ချက်တချို့ဟာကျွန်တော်တို့ရခိုင်ဒေသအထူးသဖြင့်ရခိုင်ဒေသမှာအံဝံဝံရောက်မကြဘူးပဋိပက္ခကိုပုံမရှုပ်ထွေးစေတယ်လို့ပဲကျွန်တော်တို့အတလို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်အခုသောရရှင်ကိုဖက်ခေါ်ပြစေပထမဆုံးကျွန်တော်ပါဝင်ဆွေးနွေးလိုတဲ့ပုဂ္ဂိုလ်တူကတော့မြန်မာနိုင်ငံရှိနေကြီးတူဖြစ်တဲ့ဥက္လထွန်းကြားပါလား
ဟုတ်ကဲ့ကြားပါရဲ့
ဟုတ်ကဲ့ဥလာထွန်းရင်သဘောထားကိုလည်းပြောပါဦ
းအခုကျွန်တော်တို့အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ကကျွန်တော်တို့ရဲ့လုံခြုံကိုင်ကြီးရတော့ဗျာသူကပြောတာဒီမှာအချက်နဲ့လေးလာစုဆောင်ပြီးတော့သူကသူ့ရဲ့တွေ့ရှိချက်တွေကိုပြပြတာပဲရှိတယ်လေအဲ့ဒီခါကျတော့ကျွန်တော်တို့ရဲ့ဒီကအခြေအနေတွေကသိရတိုးတက်ပြီးတော့ပြောင်းလဲတဲ့ဟာတွေမရှိသေးဘူးကျွန်တော်ဒီမှာပြဿနာတွေကနော်မြေအသိသိမှုတွေအစအာရမဖြူခွဲတဲ့ကိစ္စတွေနောက်တစ်ခုကလည်းကျွန်တော်တို့ဒီလူ့ခွင့်ချိုးဖောက်ပြီးတော့ဆောရတဲ့ပြည်ဥကြီးကျူးလွန်နေတဲ့လူတွေကိုကင်းလွန်ခွင့်ရနေတဲ့အခြေအနေတွေဒီအခြေအနေတွေအများကြီးရှိနေတယ်။အဲ့တော့လူ့ခွင့်ကိုယ်စားလှယ်ကသူကလက်တွေ့ကြရဗမာပြည်တဲ့ကိုတိုက်ရိုက်ကြည့်မလို့နိုင်နေမယ်လေဗမာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကျွန်တော်တို့ကမာတိအောင်ဖော်ထုတ်ပေးနိုင်တဲ့အတွက်ကျွန်တော်တို့အခုအချိန်မှာကျွန်တော်တို့ကတမန်အားဖြင့်ပြောရရင်လူခွင့်ကိုယ်စားလှယ်နဲ့ ကျွန်တော်လေဘာမှလူတွေတွေ့ဝင်ရသွားတာမျိုးရှိတယ်။နောက်တစ်ခုကကျွန်တော်ကိုယ်တိုင်၃ချိန်လောက်ကျွန်တော်လူခွင့်ရေးကိုယ်စားလှယ်ရေးနဲ့တွေ့ပြီးတော့အခြေအနေတွေကိုကျွန်တော်တို့ပြောပြနိုင်ပြီးတော့သူကလည်းဒီလိုအခြေအနေကိုထင်ဟပ်ပြီးတော့ကုလသမဂ္ဂမှာကျွန်တော်အစီရင်ခံစာရေးကျွန်တော်တင်သွင်းနိုင်တာကိုတွေ့ရတယ်။အဲ့တော့ဒီမှာကျွန်တော်သိထားဖို့အချက်ကဘာလဲဆိုလို့ရှိရင်ကို1992လောက်တုန်းက23လောက်တုန်းကကျွန်တော်လူခွင့်ရေးကိုယ်စားလှယ်ရေးမစ္စတာယူကိုတာနဲ့တွေ့ခဲ့တဲ့ကျွန်တော်ဒေါက်တာခင်စောဝင်းဆိုတာနော်ကျွန်တော်ထောက်50နှစ်လောက်70နှစ်တိတိသူကနေခဲ့ရပါတယ်အဲ့တော့ကျွန်တော်တို့ဒီမှာလူခွေကိုယ်စားလှယ်ကြီးပမာဏရလာပြီးတော့ကျွန်တော်တို့เนี่ยဒီလိုတွေ့ဆုံပြီးတော့နော်လူတွေရဲ့အခြေအနေကိုစုံလမ်းလေးလာဖော်ထုတ်ပေးတယ်ဆိုတာကျွန်တော်တို့ဒီမှာအများကြီးလိုအပ်ပါသေးတယ်အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ခုနပြောလိုပဲကျွန်တော်တို့ကတန်ဖိုးအကြီးမားစွာပေးပြီးဒီမှာဒီလိုလူခွေကိုယ်စားလှယ်ကြီးရှိဟိုကျွန်တော်တို့သတင်းအချက်လက်တွေကိုကျွန်တော်တို့တင်ပြပေးနိုင်တာရှိပါတယ်အဲ့တော့အကျိုးတရားမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နော်တိတိကျကျပေါ်လာဖို့ဆိုတဲ့ဟာကတော့ဒါကတော့ UN ရန်နေရာကြီးတစ်ခုလုံးနဲ့ဆင်းရဲလို့လည်းထင်ပါတယ်။နောက်တစ်ခုကအခုနောက်ထပ်ပြောင်းလဲလာတဲ့ကျွန်တော်တို့နှစ်အလိုက်ကျွန်တော်တို့နိုင်ငံအလိုက်ဆိုတော့တုံးတစ်ချက်ရပုတ်တည်တင်ရလာရင်ဖြစ်လာတဲ့အခါမှာကျွန်တော်နိုင်ငံအစိုးရတွေအတွက်ကိုတာဝန်ရှိမှုတွေနဲ့နော်ပို့ပြီးတော့
ဟုတ်ကဲ့ဟုတ်ကဲ့ဥလာတော်ဟုတ်ကဲ့ဟုတ်ကဲ့ဥလာတော်ဟုတ်ပါပြီဆိုတော့ဥအောင်မျိုးမင်းကျွန်တော်တခုမေးချင်တာအဲ့ဒီတော့လက်တွေ့တိုးတက်မလာဘူးဆိုတော့ UN ကသက်သမက်ကချက်မှတ်တဲ့မြန်မာနိုင်ငံလူခွင့်ရေးရပ်ပေါ်တာရဲ့တင်ပြချက်အပေါ်မှာသူတို့မူတည်ပြီးတော့ resolution တွေချက်မှတ်တယ်ဘိုင်ဒင်းဘလောက်ဖြစ်တယ်ဘလောက်ပြောင်းလဲနိုင်စေတယ်ဒီ resolution ဆိုတွန်းအားဟာမြန်မာနိုင်ငံလူခွင့်ရေးတိုးတက်ဖို့အတွက်ဘလောက်များလက်တွေ့ထိထိရောက်ရောက်ရှိတယ်လဲဗျာ
ဒီတီယာမှုရှိလားမရှိလားကတော့တက်ဆိုင်ရာအစိုးရကအများကြီးမူတည်ပါတယ်အထူးဆုံးကစစ်ဆေးရာရှိနေနေကတော့သူ့ရဲ့ဗီဇာကိုခွင့်ပြုဖို့တောင်မှအတင်းအကျပ်တိုက်တွန်းလို့မရပါဘူးတက်ဆိုင်ရာနိုင်ငံကဗီဇာတစ်ခုကိုထုတ်ပေးပြီးတော့မှသူလာခွင့်ရပါတယ်လာခွင့်နဲ့ရတဲ့အချိန်မှာလဲအစိုးရကသတ်မှတ်ပေးထားတဲ့အချိန်တော်အတွင်းမှာအစိုးရကခွင့်ပြုတဲ့ဒေသကိုပဲသူသွားလို့ရတယ်ပြည်စုံလို့တဲ့သူတွေကိုလည်းသူတို့နဲ့ပြည်စုံလို့ရပေမဲ့အချိန်ကြောင့်ခရီးစဉ်ကြောင့်တွေ့လို့မရတဲ့အနေအထားမျိုးရှိပါတယ်။နောက်တစ်ခါတွေ့ဆုံချက်တွေကိုကျွန်တော်ပြန်လည်ပြီးတော့ကုလသမဂ္ဂကတင်ပြအောင်တော့ဆက်ဆံရအစိုးရကဒီကိစ္စနဲ့ပတ်သက်ပြီးတော့အရေးယူလှုပ်ဆောင်မှုမရှိလို့ရှိရင်တော့ဘယ်လို့မှကျွန်တော်တို့ရှိလာမှာမဟုတ်ပါဘူး။အဲ့ဒီနေရာဒီမှာကျွန်တော်တို့ကအများကြီးသတိထားရပါတယ်။ဘာဖြစ်လို့ဆိုတော့ဒီလိုမျိုးကျွန်တော်တို့ဆုံးဖြတ်ချက်တွေတင်နေဆုံးဖြတ်ချက်တွေလှုပ်ဆောင်နေတယ်။ဒါပေမဲ့ဆက်ဆံရအစိုးရဒါကိုအတိအမှတ်မပြုတဲ့သဘောမျိုးဖြစ်လို့ရှိရင်ဘယ်လို့မှမကောင်းလာပါဘူ
း။အ
ခုနောက်ပိုင်းမှာကတော့ကျွန်တော်တို့ဒီအစိုးရအနေနဲ့အလေးနဲ့ပါတဲ့အဆင့်ဒီမဟုတ်ဒီတောင်အလိုက်ထိုက်နဲ့နားထောင်မှုတွေရှိလာတယ်တိုးတက်မှုတွေရှိလာပါတယ်အဲ့တော့အစိုးရဘက်မှာလည်းအများကြီးမူတည်တယ်ဆိုတာကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့ကျွန်တော်ကအဲ့ဒါကြောင့်ပြောတာအစိုးရကလည်းပဲပြုပြင်ပြောင်းလဲရေးလှုပ်လာတဲ့အချိန်မှာတော့အစိုးရကလည်းပဲသူတို့ရဲ့နမိတ်ပုံပေါ်လေပုံရိပ်ကိုပို့ပြီးကောင်းစေခြင်းမှာပဲလူခွင်းကိုဘယ်လို့တွေဆိုရဲ image ကိုသူရဲ့ဩဇာအာဏာကိုစိန်ခေါ်မှုမရှိသမျှကာလပတ်လုံးဆိုတော့တစ်ချိန်တည်းမှာဥမာရခိုင်ဘက်မှာကဥခိုင်ပြည်စိုးပြောသလိုဆိုလို့ရှိရင်ဒါမချေနတ်တာတွေဘက်လိုက်တယ်ဆိုရဲသံတရားတွေကြောင့်ပဋိပက္ခဝရောင်ပို့ပြီးတော့မိမွေးပေးသလိုလိပင့်ပေးသလိုဖြစ်တယ်လို့ဆိုတော့အဲ့ဒီဟာတွေကိုပဲခြုံငုံစဉ်းစားရဆိုရင်လက်တွေ့အားဖြင့်ပေါ့လေဒီလူခွင်းကြီးကိုယ်စားလှယ်ဆက်လက်ထားရှိခြင်းဟာအလုပ်ဖြစ်မယ်လို့ကိုအောင်မျိုးမင်းယူသားစွာယုံကြည်ပါသလား
ဒီတော့တော့နေယုံကြည်ပါတယ်ဘာလို့ဆိုတော့အခုဒီလိုမျိုးမစ္စတာရှင်းမှာမစ္စတာကန်တနာနဲ့ပတ်သက်ပြီးတော့တချို့ထောက်ပြစရာရှိသွားတဲ့အခြေအနေမျိုးဖြစ်တဲ့အချိန်မှာအခုကကျွန်တော်တို့လူကိုထပ်ပြီးရေးမှာမဟုတ်ပါဘူးအဲ့လိုမျိုးလုပ်တဲ့တာဝန်ကိုအစ်စ်ထပ်ကြောင်းမှာဖြစ်တဲ့အတွက်နောက်ထပ်လူအနေနဲ့ဒါတွေကိုရှောင်ရှားနိုင်မဲ့ဟာခုနကဒေသခံပြည်သူတွေအနေနဲ့ဒါနဲ့ပတ်သက်ပြီးတော့စိုးရိမ်ကူပတ်မှုရှိတဲ့အရာတွေကိုမရှိအောင်သူနဲ့ကြိုတင်လှုပ်ဆောင်နိုင်တဲ့အရာမျိုးဖြစ်ပါတယ်အခုကကျွန်တော်တို့ကမစ္စတာကန်တနာကိုဆက်လက်ထားရှိဖို့အတွက်မဟုတ်ဘဲနဲ့နောက်ထပ်ဒီလိုမျိုးစုံစမ်းစစ်ဆေးတဲ့လူတဦးကိုအစ်စ်ထက်ဆက်လက်ခတ်အပ်ဖို့ဆိုတဲ့အရာမျိုးဖြစ်ပါတယ်အဲ့တော့ဒီလိုမျိုးအစ်စ်ရှိခြင်းအပြင်ခုနလိုအစိုးရကအမှန်တကယ်လှုပ်ဆောင်ပြနေပါတယ်အပေါ်ယံဘက်ကပဲပြောတာမဟုတ်ပါဘူးဆိုတာတက်တည်ပြဖို့အတွက်အစိုးရလည်းသင်ကောင်းရနိုင်တယ်နောက်တစ်ခါရခိုင်ဒေသမှာဖြစ်နေတဲ့အကြောင်းအရာတွေကကျွန်တော်တို့ဒီလိုမျိုးအောင်စံမျိုးနဲ့ဖြစ်နေလေအခုချိန်ကြီးလူခွေဆိုင်ရာချိုးဖောက်မှုက benefits လုံးမှာဖြစ်နေတဲ့ဆိုရဲအချက်တွေကိုတင်ပြနိုင်တဲ့အချိန်ဒီလေဆက်လက်ရရှိသွားမှာဖြစ်တဲ့အတွက်နောက်ထပ်ဒီလိုမျိုးကြွန့်ကျင်ပြီးတော့မြန်မာနိုင်ငံအရေးကိုဒီကေတန်းလူခွေရှိတော့ကနေကောင်းကောင်းမွန်မွန်သုံးသပ်စုံစမ်းနိုင်မဲ့သူတယောက်ကရှိကိုရှိမယ်လို့ကျွန်တော်ထောက်ပြတာပါဖြစ်ပါတယ်ဟုတ်
ကဲ့ဟုတ်ကဲ့ကောင်းမျိုးမင်းဟုတ်ကဲ့ကျွန်တော်တို့ဒီအခုဆွေးနွေးတဲ့အထက်မှာကျွန်တော်စောစောကပြောသလိုမြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်ခံ ပြီးခဲ့တဲ့ပေါ့လေခန့်အပ်ပြီးခဲ့တယ်လို့ပြောနိုင်တယ်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဆိုလိုက်ရှိပါတယ်ဆိုတော့ဒီအဖွဲ့ကဆောင်ရွက်လို့မရဘူးလားဆိုတဲ့ကိစ္စလည်းပဲကျွန်တော်ဆွေးနွေးမယ့်အကြောင်းအရာမှာပါတာဖြစ်တဲ့အတွက်အဲ့ဒီကော်မရှင်ရဲ့အတွေ့အမှုဖြစ်တဲ့ဦးစစ်မြိုင်ကလူကိုလည်းကျွန်တော်ကဦးစစ်မြိုင်ဟုတ်ပါတယ်เนาะကျွန်တော်ကြိုတင်ပြီးတော့ဆက်သွယ်မေးမြန်းထားတာရှိပါတယ်ဦးစစ်မြိုင်ရဲ့ရှင်းလင်းချက်ကိုလည်းနားဆင်ကြည့်အောင်ပါခင်ဗျာ
ကျွန်တော်တို့နိုင်ငံမှာဒီ OSCH ရုပ်ဖုံးကိုလည်းပဲနိုင်ငံတိုင်းဝေးနေပြီးနိုင်နေတာကိုကျွန်တော်တို့သိရပါတယ်ဗျာအဲ့တော့ OSCH နဲ့ကျွန်တော်တို့ကော်မရှင်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်ကြရတယ်လည်းပဲကျွန်တော်တို့ရဲ့နိုင်ငံရဲ့လူ့ခွင့်အခြေအနေတွေပို့ဖို့တိုးတက်ကောင်းမွန်လာနိုင်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်အဲ့တော့လူ့ခွင့်အထူးစီရင်လာတင်လို့မထားဘူးလို့တော့ကျွန်တော်မပြောဘူးဗျအဲမထားဘူးလို့တော့ကျွန်တော်မပြောပါဘူးအိုးအေးစေးကြနဲ့ကျွန်တော်တို့ပူပေါင်းဆောင်ရွက်တဲ့ခါမှာလည်းနိုင်ငံရဲ့လူခွေးချင်းတွေထွက်တလာနိုင်တယ်လို့ဒီလိုကျွန်တော်တို့သဘောရပါတယ်။နိုင်ငံတော်ရဲ့ဆုံးဖြတ်ချက်ပါပဲ။ဒီမှာနိုင်ငံရဲ့လူခွေးချင်းတွေထွက်တဲ့ဘဝတော့ကျွန်တော်တို့ရဲ့အိုးအေးစေးကြနဲ့ပူပေါင်းဆောင်ရွက်တဲ့ခါမှာလည်းထွက်တလာနိုင်တယ်ဆိုတဲ့အခြေအနေလေးကိုကျွန်တော်ရဲ့ရှုမြင်ပုံကိုကျွန်တော်ပြောတာဖြစ်ပါလေ။အဲ့တော့လူခွေးဒီအထူးသင်္ကေတရေးသားသူတော်ရဲ့နှစ်ဖက်ပြတာတဲ့ဒီပုဂ္ဂိုလ်မျိုးဖြစ်မယ်ဆိုရင်တော့ပေါ့ပါလေဗျာဒါကတော့နိုင်ငံတော်ဘက်ကစဉ်းစားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ဦးစစ်မြိုင်ပြောတော့တာပါဦးစစ်မြိုင်ကလည်းကျွန်တော်အထူးကျေးဇူးတင်ပါတယ်လူခွင့်ရေးကော်မရှင်ကိုလည်းပဲသူတို့ကလည်းပဲဖြစ်နိုင်ရင်တော့လိုအပ်တယ်သူတို့ပူးပေါင်းဆောင်ရွက်မယ်အခုမြန်မာနိုင်ငံမှာကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံဖွင့်ထိုင်တာရှိနိုင်ဖို့အတွက်လည်းပဲသူတို့ညှိနှိုင်းနေရဆိုတော့လည်းကြိုးဆိုသွားပါတယ်သူကအဲ့ဒါနဲ့ပူးပေါင်းဆောင်ရွက်မယ်လို့ဆိုပါတယ်နောက်သူပြောတဲ့အထက်မှာအရေးကြီးဆုံးကမစ္စတာကင်တနာနေရာမှာရောက်လာမဲ့လူမြန်မာနိုင်ငံလူခွင့်ရေးအခြေအနေကိုအစဉ်ခံစားရေးပြီးတော့ကဘာသီအောင်တင်ပြမယ့်ပုဂ္ဂိုလ်ကုလသမဂ္ဂမှတင်ပြမယ့်ပုဂ္ဂိုလ်ဟာနှစ်ဖက်မြတ်မြတ်တရရေးနိုင်ဖို့လိုအပ်တယ်ဆိုပြီးတော့လည်းသူကပြောကြားသွားတာဖြစ်ပါတယ်။အခုကျွန်တော်သတင်းစာဆရာကြီးတူကိုဖိတ်ခေါ်လိုပါတယ်မီဒီယာသမားတွေဆိုတာမျက်စိကြီးနားကြီးတွေပေါ့လေဒီပုဂ္ဂိုလ်တွေကလူခွင့်ရေးအခြေအနေကိုလည်းစောင့်ကြည့်ရတဲ့လူတွေပါ။အခုဆွေးနွေးတာတွေလည်းသူကြားလိမ့်မယ်ထင်ပါတယ်ခင်မြန်မာကအဲ့ဒီဒါကြောင့်ဆရာဦးမော်လင်းဆရာဘယ်လိုသဘောရပါလဲခင်ဗျာမြန်မာနိုင်ငံလူခွင့်ရေးအခြေအနေဟာကုလသမဂ္ဂစောင့်ကြည့်စရာမလိုလောက်အောင်တိုးတက်သွားပြီလားကုလသမဂ္ဂစောင့်ကြည့်ရလူထားရမလားထားရင်ပိုရှုပ်ထွေးစေမလားမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတော့မလုပ်နိုင်ဘူးလားဆရာအမည်ကိုဆွေးနွေးပါ
မြန်မာနိုင်ငံလူခွင့်ရေးကော်မတီကော်မရှင်ကလည်းသူလုပ်နိုင်တယ်လို့တော့လုပ်မှာပေါ့လေဒါပေမဲ့ဓမ္မကြီးမှာလူခွင့်ရေးကတိတ်ပြီးတော့တိုးတက်ပြောင်းလဲလာတာမျိုးတော့ကျွန်တော်တို့မမြင်ရပါဘူးလူခွင့်ရေးကအခုအချိန်ထိလူခွင့်ရေးပြဿနာတွေကနေရာတိုင်းမှာရှိနေတာပဲရခိုင်မှာရှိသလိုကချင်မှာရှမ်းမှာတခြားနယ်မြေဒီဒီလေဘရောင်းတောင်ကိစ္စတို့ဘာလို့ဟာမျိုးတွေအခုမြေသိမ်းရာသိမ်းနဲ့အင်ဂျီရာကြီးမဲ့နေလို့ပြဿနာဖြစ်နေရတဲ့ခံစားနေရတဲ့လူတွေနိုင်ငံရေးအကျဉ်းသားတွေကိစ္စဒီလိုပြဿနာပေါင်းမြောက်များစွာမှာလူခွင့်ရေးဆုံးရှုံးတဲ့ကိစ္စတွေကဗမာပြည်မှာအခုထိရှိနေတော့မယ်ဆိုတော့ကျွန်တော်တို့ကဘာကြောင့်မှဟိုနိုင်ငံတကာကနေပြီးတော့ဒီလိုပူပေါင်းဆောင်ရွက်ဖို့လာတဲ့ဟာကိုကျွန်တော်တို့ဘာမှလက်မခံနိုင်စရာအကြောင်းမရှိဘူးလို့ထင်ပါတယ်။လူအနေနဲ့တော့ဟိုခုနကိစ္စတော့လူကိစ္စပေါ့မစ္စတာကန်နာကပြောတဲ့ဟာရှုပ်ထွေးစေတဲ့ဘာညာရခိုင်ပြည်သူလူတို့ကအဲ့လိုမြင်တာတွေလည်းရှိနိုင်ပါတယ်။အမေအခုကျွန်တော်တို့စဉ်းစားနေတာအနိုင်ငံလုံးနဲ့ခြုံငုံပြီးကြည့်ရင်နိုင်ငံတကာကနေပြီးတော့လူခွင့်ရေးတိုးတက်ပြောင်းလဲလာတဲ့အမှန်နိုင်ငံရဲ့အခြေအနေကိုဒီလိုနိုင်ငံတကာနဲ့ဆက်ဆက်ပြီးသိရှိနေတာဟာကျွန်တော်တို့ရဲ့နိုင်ငံရဲ့လူခွင့်ရေးဖြစ်ပေါ်တိုးတက်မှုအတွက်ကိုတော့အထောက်အကူပြုမယ်လို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဆရာ။နောက်ကျွန်တော်သောရရှင်သူဖိတ်ခေါ်လိုပါတယ်။အဲ့ဒါကတော့မောင်ဒသနဖြစ်ပါတယ်။မောင်ဒသနကြားပါလား။အကြား
ပါဘူး။
ဘယ်လိုသဘောပါလဲ။လူတို့ရှင်းနေရှင်းနေပြပါခုဒသန။ဟုတ်ကဲ့
ခင်ဗျာ။ဟုတ်ကဲ့။ကျွန်တော်တို့ဒီလူခွင့်ရေးကော်မရှင်ရဲ့စကင်တန်းနဲ့နေရာကစားထူးပြောက်ကတော့ဒါရှိဖို့ရှိတယ်ပါလေဆရာ။အကြောင်းဆိုလို့ရှိရင်ကျွန်တော်နိုင်ငံကမျိုးသားလူခွင့်ရေးကော်မရှင်ရှိတယ်သို့တော်လည်းသူတို့ကလည်းဆက်နိုင်တော့ကြိုးစားနေတယ်ကျွန်တော်တို့တရားဥပဒေစုံလုံးအားလုံးကစတဲ့ကထိချုပ်ထားတာဆင်းရဲချက်ထိချုပ်ထားတဲ့အခါကျတော့မျိုးသားလူခွင့်ရေးကော်မရှင်တွေ့ရှိချက်တွေအားလုံးကိုလည်းသူတို့ကဒီအစိုးရကိုတင်ပြရမှာပဲအစိုးရကိုတင်ပြရတဲ့အခါကျတော့အစိုးရနဲ့တရားတွေကိုသူကဖြည်းဖြည်းတော့လုပ်နိုင်မှာမဟုတ်ဘူးဒါကျွန်တော်တို့ဒီကုလသမဂ္ဂလူခွင့်ရေးကော်မရှင်တရားဥပဒေရှိတာကျတော့အကြောင်းကောင်းလဲဆိုလို့ရှိရင်တကယ်ဟာဒီလူခွင့်ချိုးခေါက်ခံရတဲ့သူတွေဒီလိုတကယ်ကြည့်ရအကူအညီပေးနိုင်တဲ့နိုင်ငံတကာအတိုင်းအတာအကူအညီပေးနိုင်တာဆိုလို့လည်းကုလသမဂ္ဂကနေတော့အကူအညီပေးနိုင်မှာပါကျွန်တော်အမျိုးသားလူခွင့်ရေးကော်မရှင်ကတော့တွေ့ရှိချက်တွေကိုတင်ကြားလာလို့ရှိမယ်တစ်ပြေရတဲ့အကူအညီရတဲ့သူတို့လည်းဖေးဖို့ကိုလည်းသူတို့ကလည်းဒီလောက်ထိရောင်းဝယ်လည်းမရှိဘူးရောင်းဝယ်ဆိုအဆူအချပြီးမှရတဲ့ကိစ္စနောက်တရားတွေလှုပ်ဆောင်မှု ဧစာတီဗီရောလုပ်မယ်ဆိုတာအဆူကနေဆိုင်တယ်အဒီလူခွေကောအမျိုးသားလူခွေကောရှင်ကတင်လိုက်တဲ့ဟာတွေလည်းသူကကိုယ်တိုင်အောင်အရေးယူမှုရှိဘူးဆိုလို့ရှိရင်ကျွန်တော်တို့ကဒီလူခွေအမျိုးသားလူခွေကောရှင်ဆိုတာလည်းကောရှင် first စီးထားတာလည်းရှိတယ်သူကထိရောက်တဲ့အောင်မြင်မှုတွေလည်းရှိတယ်ဒါကြောင့်မို့ကျွန်တော်တို့ကလူအပ်တာကုလသမဂ္ဂလူခွေကောရှင်ကတော့ဒါလူအပ်တယ
်ဆို
တော့ဒီလူခွေကောရှင်ကအခု second တန်းကတခြားလုံးကောင်းလာခဲ့တယ်ဒါပေမဲ့ဒီလိုမှတော့စက္ကနာရှိလာရခိုင်ကိစ္စနဲ့အတက်ကြီးရောတက္ကနာတော့ရှိလာတယ်ဒီကရရခိုင်ကိစ္စတွေတော့ဥတည်ပြီးတော့ပြောသလိုရှိနေတယ်လူခွေရရခိုင်ကိစ္စတကယ်တော့လူခွေချိုးဖောက်မှုလို့ပြောတာတဲ့အုပ်စုအစုအကြောက်တရားဟိုအခြေခံပြီးတော့ဟိုပြုကဖြစ်ကြတာဒါဒေသခံတွေကလည်း through say ဟို through ရဲ့နေရာဒီသက်ပြကြတယ် through ကာကွယ်နေကြတာဘာလို့တစ်ဖက်ကဝင်လာတဲ့ဘင်္ဂိုဒီဆိုတာလည်းဒါလဲတော့ကိုဒါကျွန်တော်တို့ကလက်တွေ့တွေ့ခဲ့တယ်ကျွန်တော်ဝလေးရှောင်းဝင်ကျွန်တော်ကြုံခဲ့ပြီးရေချာ UAACR ကကိုယ်တိုင်ရောက်ပါဘင်္ဂလားဒေ့ရှ်နိုင်ငံသားစစ်စစ်တီကညောအရုပ်ရှင်ညာဆိုတဲ့အကြီးခံပြီးတော့ကုလသမဂ္ဂ UNACA ကတ်တင်တဲ့တပြက်နိုင်ငံကိုရောက်ရှိနေတယ်လို့အားကြီးတဲ့ဆဲတော်ကိုဒါကျိုးရခိုင်မှာဆိုရှင်တာဦးတော်ညာသေးတယ်ကျိုးကအချက်ချက်ဆက်ဆံမှုတွေတရားဥပဒေစိုးမိုးမှုအားနဲ့ချက်ပြီးကျွန်တော်နိုင်ငံနဲ့ဝင်လာတာညာကြီးပဲတို့တော့အဲ့ဒီကိစ္စတွေကိုကျွန်တော်တို့ကတကယ်ကြည့်ကြည့်ရတော့တိုက်တွန်းဆောင်ရွက်နိုင်မှာဒါကုလသမဂ္ဂခန့်ခါတဲ့လူခွင့်ကောင်ရှင်အနေနဲ့ပဲပို့ပြီးတော့ထိရောက်အောင်တော်လုံးနိုင်ရလို့ကျွန်တော်အယူဆတယ်
အဲ့ဒါကြောင့်လို့ဟုတ်ကဲ့
သူကရကော်မရှင်တူဦးနဲ့ခံထားတဲ့နယ်လို့ပြောကြည့်တယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကော်မရှင်ရုံးခံဖို့တော့အစွမ်းနဲ့ညှိနေလို့ပြောပါရခင်ဗျာဟိုလူလည်းပဲခံထားမယ်လို့တော့သူကယူဆပါတယ်ဒါပေမဲ့အစွမ်းလက်ခံမခံတော့အဲ့ကစားကိုစောင့်ကြည့်ရမှာပေါ့လေနောက်သရရှင်တူဦးရထားတဲ့စာလည်းကျွန်တော်ဖတ်ပြလိုပါတယ်အဲ့ပုဂ္ဂိုလ်က drink ကိုတဲ့ကျွန်တော်က greeny လူငယ်တယောက်ဖြစ်ပါတယ်သူရဲ့လက်ရှိအမြင်ကတော့မြန်မာနိုင်ငံဟာpolitical transition ကာလပဲရှိသေးတယ်။နောက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့များနဲ့နိုင်ငံတော်အစိုးရအပြစ်ခတ်ရဆက်ရေးဆောင်ရွက်တဲ့ဖြစ်စဉ်မှာပဲရှိနေတဲ့အတွက်ကြောင့်လူခွင့်ရေးစောင့်ကြည့်လေ့လာသူမရှိဘူး။ဆက်မထားတော့ဘူးဆိုရင်နိုင်ငံရေးပြုပြင်ပြောင်းလဲမှုအတွက်လက္ခဏာကောင်းတစ်ခုဆုပ်ယူသွားနေတယ်လို့မြင်ပါတယ်တဲ့။ဆိုတော့ကျွန်တော်ဒီမှာမေးချင်တဲ့အချက်ကတစ်ခုကတော့အစိုးရရဲ့ကောက်ကျစ်မှုမတရားသောလုပ်ရဆိုတာဒီဒီမိုကရေစီပေါ်ဆောင်တဲ့နိုင်ငံတွေမှာဒီလိုဖြစ်စဉ်မျိုးသူတို့အာဏာကိုစင်ခေါ်မဲ့လုပ်ငန်းကလွဲရင်ပေါ့ဗျာအဲ့လိုဒမင်တကာမတရားကောက်ကျစ်ပြီးတော့လူခွင့်ချိုးဖောက်အောင်လုပ်တဲ့လူရမျိုးကိုစီနိုင်ကြမြန်မာနိုင်ငံမှာအဲ့လိုမျိုးများတွေ့ရပါလားကိုအောင်မျိုးမြင့်ဘယ်လို observation ပြောပါအောင်ဘယ်လိုမြင်ပါလဲအဲ့ဒါကိစ္စကို
ဟုတ်ကဲ့ကျွန်တော်တို့ဒီလိုမျိုးလူခွင့်ရေးကိစ္စကိုကျင့်သုံးမှုကိုရာဇဝတ်မှုဆိုတဲ့သတ်မှတ်ချက်နဲ့ဖန်ဆင်းနိုင်တဲ့အနေအထားမျိုးလောက်ဆောင်ခြင်းကလည်းဒါကျွန်တော်တို့ခုနပြောတဲ့အချက်နဲ့ရှိပါတယ်။ဥပမာကျွန်တော်တို့အခုဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုပြန်ပြီးတော့လွတ်တဲ့ဟာတွေရှိပါတယ်။ဒါပေမဲ့တချို့နိုင်ငံရေးအကျဉ်းသားတွေကြံသေးတယ်။အဲ့ဒါကြီးကြည့်တဲ့အခါမှာခုနပြောနိုင်ငံရေးမှုကြောင့်မဟုတ်ဘဲနဲ့တခြားရာဇဝတ်မှုကြောင့်ကျူးလွန်ပြီးလို့ဖန်ဆင်းတာပါဆိုတဲ့အမှုတွေနဲ့ပြန်မလွတ်သေးတာကြီးကျွန်တော်တို့တွေ့ရတယ်။အဲ့တော့အဲ့ဒီအချက်ကိုထောက်ပြမယ်ဆိုလို့ရှိရင်ဖန်ကျင်တာကတော့နိုင်ငံရေးလုပ်လို့ဒါပေမဲ့ပြစ်ချက်တွေကတော့တည်ဆဲဥပဒေတွေကိုစနစ်တကျကျင့်သုံးပြီးတော့ဒါမျိုးပုံစံနဲ့ရာဇဝတ်မှုဆိုတဲ့ပုံစံနဲ့ဖန်နေတာကတော့တကယ်ခုနလိုဒီရည်ရွယ်ချက်နဲ့လောက်ဆောင်တဲ့အရာမျိုးတွေဖြစ်နေတာတွေ့ပါတယ်အထူးသဖြင့်ကျွန်တော်တို့အခုနောက်ပိုင်းမှာဆိုလို့ရှိရင်ကိုယ့်ရဲ့လေယာဉ်ပြဿနာတွေကြောင့်မို့လို့ငြင်းငြင်းသာစိတ်တန်းလှည့်လေတဲ့သူတွေရှိမယ်ဆန္ဒထုတ်ဖော်တဲ့လူတွေရှိမယ်ဒါကငြင်းငြင်းမှုပဲဒါပေမဲ့အဲ့ဒါတွေကိုဖန်ကျင်တဲ့အခါမှာခုနတိုင်းနဲ့ကျူးလွန်မှုလိုမျိုးနောက်တစ်ခါရဲကိုတာဝန်ဝတ္တရားနှောက်ယှက်မှုလိုဆိုလိုမျိုးရုပ်ရင်းကျန်းတဲ့စကားနဲ့ပြောဆိုမှုဆိုတဲ့ပုံစံမျိုးနဲ့သုံးတဲ့ပါရကတွေကကျွန်တော်တို့တိုင်းပြည်မှာလည်းရှိတယ်တခြားတိုင်းပြည်မှာလည်းရှိနေတာဒါဒီချက်တွေရှိပါတယ်ခင်ဗျအ
ဲ့ဒါအစိုးရရဲ့ဘူဟာရရဲ့တသိဒေတာတော့မဟုတ်ဘူးနဲ့အောက်ကအောက်ခြေပိုင်းအရာရှိတာဝန်ရှိသူတွေရဲ့လုပ်ရပေါ်ပို့ပြီးတော့အဲ့လိုပြောနိုင်တာ
ဟုတ်ကဲ့တာဝန်ရှိတဲ့သူတွေဖြစ်ပေမဲ့ဒီလိုမျိုးတာဝန်ရှိတဲ့သူလှုပ်ဆောင်တာကိုအမှန်တရားတိုင်းအရေးမစုံစမ်းမနဲ့ခွင့်ပြုခြင်းကိုယ်တိုင်ကအထက်မှရှိတဲ့အစိုးရရဲ့ policy သဘောမျိုးဖြစ်နေပါတယ်။အမှန်တကယ်ဆိုလို့ရှိရင်တော့ပြစ်မှုကျူးလွန်တဲ့သူတယောက်ကကျူးလွန်ခံရတဲ့ပုံစံကိုအသေးစားစုံစမ်းစစ်ဆေးမှုမခံရဘဲနဲ့လွတ်နေခြင်းကိုယ်တိုင်ကအစိုးရရဲ့တာဝန်ကျက်ကမှုတစ်ခုဖြစ်ပါတယ်။ဒါကိုလည်းအစိုးရရဲ့ policy ရဲ့အသေးဒီသားလည်းပြောနိုင်တဲ့အရာမျိုးရှိပါတယ
်။ဟုတ်ကဲ့ဆိုနောက်ဆုံး yes or no ကမြန်မာနိုင်ငံလူခွင့်ရေးအခြေအနေဟာအရင်သက်ဆိုင်တိုးတက်လာတယ်ပေါ့။
တိုးတက်လာမှုရှိတယ်လို့ကျွန်တော်တို့မှာစောင့်ကြည့်စရာလည်းအများကြီးရှိနေပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေအားလုံးနားဆင်တဲ့သောရရှင်အားလုံးအသံဖိုင်တဲ့ပြပိုးတဲ့ပုဂ္ဂိုလ်နှစ်ယောက်ကိုလည်းအထူးကျေးဇူးတင်ကြောင်းပြောကြလိုပါရခင်ဗျာ။
ဥကြောဇန္နာအစီအစဉ်တင်ဆက်တဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်တွေကိုစနေနဲ့အင်္ဂါညတွေမှာအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာရောဘလို့အကြောင်းအရာတွေကိုဆွေးနွေးကြဖို့ရှိသလဲဆိုတာကိုနားဆင်ကြည့်ကြရအောင်ပါရှင်။
ဟုတ်ပါရှင်ခင်ဗျာမြန်မာနိုင်ငံအတွင်းကျန်းမာရေးပညာရေးလူမှုရေးစတဲ့ကဏ္ဍတွေမှာလာရောက်ကူညီလှုပ်ဆောင်ပေးနေတဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေရဲ့ရေးပါမှုဟာဘလောက်ရှိပါသလဲ MSF ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေပြောသလိုနိုင်ငံတကာ NGO အဖွဲ့အစည်းတွေဘက်ကအစည်းအဝေးသတ်မှတ်ချက်တွေချိုးဖောက်မှုတွေကိုသောရရှင်တွေမြင်တွေ့ကြားသိကြပါသလားနိုင်ငံတကာ NGO အဖွဲ့အစည်းတွေပေါ်သောရရှင်တွေရဲ့အမြင်ကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါဒီနေ့လိုရတော့ရှင်နေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က1239 382 9554ဖြစ်ပြီး fax နံပါတ်ကတော့1239 382 9554နဲ့ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဒါရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီး mp3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်
လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA American အသံရဲ့မြန်မာဘာသာထုတ်လွှင့်ချက်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့39တို့ကနေနားဆင်ကြရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့မနက်ခင်းအစီအစဉ်ကိုမနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေ10နာရီအထိတစ်ချိန်နှစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။တနင်္ဂနွေနေ့ညနေခင်းအတွက်ကတော့လိုင်းဒိုမီတာ16 19 25တို့ကနေနားဆင်နိုင်ပြီးညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါမယ်ရှင
်နေစီမထဆရာဝန်များအဖွဲ့ MSF Holland EZG ရဲ့ရခိုင်ပြည်နယ်ရင်းလုပ်ငန်းတွေကိုခေတ္တရဆိုင်ထားမယ်လို့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်ကျမ်းမာရေးဝန်ကြီးဌာနရဲ့အဲ့ဒီကြေညာချက်ကိုသမရပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရဲထွတ်ကသူ့ရဲ့ Facebook စာမျက်နှာမှာတင်ထားတာပါ။ဘာကြောင့်အဲ့ဒီလိုရက်ဆိုင်တာလဲဆိုတော့ကိုတော့ကြေညာချက်မှာပြောမထားပါဘူး။တခြားတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေက MSF Holland AZG ရဲ့လုပ်ငန်းတွေကိုတော့ဆက်လက်ဆောင်ရွက်ခွင့်ပြုသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ MSF အဖွဲ့ရဲ့မလတ်တရနေစွန်းနဲ့ထုတ်ပြန်ချက်ထဲမှာတော့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရန်ကုန်တိုင်းဒေသကြီးတွင်အဖွဲ့ရဲ့လုပ်ငန်းတွေပြန်ဆောက်မယ်လို့ပြောထားပါတယ်။ HIV AIDS ရောဂါဆိုင်ရာအပါအဝင်တခြားလုပ်ငန်းတွေကိုပြန်လုပ်ခွင့်ရတဲ့အတွက်MSF အနေနဲ့အားတက်မိပြီမဲ့ရခိုင်ပြည်နယ်ကအကူအညီလိုအပ်နေသူထောင်ပေါင်းများစွာရဲ့ကံကြမ္မာအတွက်တော့အထူးပဲစိုးရိမ်နေစေပါလို့ဆိုပါရစေ။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဝင်းဒီရှာမန်ဟာမကြခင်မှာပဲမြန်မာနိုင်ငံစီလာရောက်ဖို့ရှိပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးရှာမန်ဟာမြန်မာနိုင်ငံနဲ့အတူဗီယက်နမ်နဲ့မလေးရှားနိုင်ငံတွေစီမလ၂ရက်နေ့ကနေ၈ရက်နေ့ထိသွားရောက်မယ်လို့အမေရိကန်နိုင်ငံသားရေးဌာနကတောက်ကြနေကြေညာချက်ထုတ်ပြန်ပါတယ်။သူရဲ့အာရှခီးစဉ်တွင်အစိုးရထိတန်းတာဝန်ရှိသူတွေနဲ့အတူအရက်ဖက်လူမှုလူအဖွဲ့အစည်းအသီးသီးကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံမှုရှိပါတယ်။မြန်မာနိုင်ငံလာရောက်စဉ်အတွင်းတော့မြန်မာအမေရိကန်နှစ်နိုင်ငံအရေးကိစ္စတွေအပြင်ဒေသတွင်းကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိတယ်လို့ကြေညာချက်မှာပြောထားပါတယ်။အခုချိန်ဟာယူကရိန်းမှာခေါင်းအေးနဲ့ထားပြီးလိုအပ်မဲ့အချိန်ဖြစ်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ခရိုင်းမီးယားဒေသစီတပ်ဖွဲ့တွေဆစ်လွတ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အဆိုပြုချက်ကိုလွှတ်တော်ကအတည်ပြုပေးခဲ့တာနဲ့မျှအဲ့လိုပြောလိုက်တာပါ။ပါကစ္စတန်အစိုးရနဲ့ညဉ့်ဉန်းရေးဆွေးနွေးပွဲတွေလုပ်နိုင်မှုအတွက်တလကြာအပြစ်ခတ်ရဲဆက်ထားမယ်လို့တာလီဘန်လက်နက်ကိုင်အဖွဲ့ကပြောလိုက်ပါတယ်။တာလီဘန်လက်နက်ကိုင်အဖွဲ့ရဲ့အကြီးအကဲခေါင်းဆောင်ကသူ့လက်အောက်ကဖွဲ့ကြွေအားလုံးကိုအပြစ်ခတ်ရဲဆဲဖို့ညွှန်ကြားထားတယ်လို့တာလီဘန်ပြောခွင့်ရရှာဟီဒူလာရှာဟစ်ကစနေနေ့မှာကြေညာခဲ့ပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကအီဂျစ်နိုင်ငံမှာအစိုးရအဖွဲ့ရုတ်တရက်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်အစိုးရအဖွဲ့တွေချန်သစ်စာချိန်ဆိုလိုက်ပါပြီ။ဂျာဗျက်သမ္မတအက်တလီမန်ဆူးကအီဘရာဟင်မလက်ကိုဝန်ကြီးချုပ်ဖြစ်အင်္ဂါနေ့ကရွေးချယ်ခဲ့ပြီးအစိုးရအသစ်ဖွဲ့စည်းဖို့တာဝန်ပေးခဲ့တာပါခင်ဗျာ။
တနင်္ဂနွေနေ့မနက်ခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုဟာကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Dave Magnax ဖြစ်ပါတယ်ရှင်။အစီအစဉ်မှုအဖြစ်ကျွန်မစုမွန်ကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအများကြီးပဲတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.